တဝဲမြို့အနောက်တောင်ဘက်ပင်လယ်ပြင်ထဲမှာပြစ်ချခဲ့တဲ့တပ်မတော်လေးရင်မှာလိုက်ပါသွားသူတွေတဲက59ဦးရဲ့ရုပ်အလောင်းတွေကိုဆေးယူရရှိထားပြီးဖြစ်တဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်။ဇွန်လ9ရက်နေ့ကပြစ်ချခဲ့တဲ့တပ်မတော်လေးရင်မှာလူပေါင်း122ဦးလိုက်ပါသွားတာကြောင့်63ဦးတို့ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေပါတယ်။လေရင်ပြတ်ချခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့တစွန်းတစမှမသိရသေးပါဘူးပြတ်ချခဲ့တဲ့တရုတ်ထုတ် Y8 လေရင်ကိုမြန်မာတပ်မတော်မှပြီးခဲ့တဲ့2016ခုနှစ်မတ်လမှာစတင်အသုံးပြုခဲ့တာဖြစ်ပါတယ်တပ်မတော်မိသားစုတွေတက်တာချောင်းချီရေးလေရင်ဖြစ်ပြန်တန်းနေတဲ့ Y8 လေရင်ကပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဦးနေ့နေ့လယ်ပိုင်းမှာဘိတ်ကန်နဲ့ရန်ကုန်ကိုပြန်တန်းစဉ်ပျောက်ဆုံးခဲ့တာဖြစ်ပါတယ်ဆက်သွယ်မှုပြတ်တောက်ပြီးတဲ့နောက်နိုင်ဝတ်အကြာမှာရှာဖွေကယ်ဆယ်ရေးတွေကိုစတင်ခဲ့တာဖြစ်ပါတယ်ရှင်